ကူညီပေးရင်နှန်းတွေကိုမချသေးရင်ကလူရွက်ခဲ့ကြတဲ့လက်နက်ကင်အုပ်စုတွေရဲ့ချင်းချောက်မှုတွေကြောင့်ဂါဇာဒေသကိုနေဆက်ကပြတ်ပြီးအကူအညီတွေပေးပို့နေတာကိုရပ်ထားမှာဖြစ်တဲ့ကြောင်းပါလက်စတိုင်းဒုက္ခသည်ရေးရာကုလသမဂ္ဂအေဂျင်စီ UNRWA ကဒီနေ့ပဲပြောလိုက်ပါတယ်။ဣဇရိုးနိုင်ငံနဲ့နေဆက်ဂါဇာပတ်ချံကခါရင်ရှလုံလမ်းကြောင်းဟာအနေအများလာနေတဲ့အကြောင်း UNRWA အကြီးအကဲဖီလစ်လာဇာရီနီကဒီနေ့ပဲပြောခဲ့တာပါ။ဣဇရိုးနဲ့ဂါဇာဒေသကြားကုန်ပစ္စည်းတင်ပို့ဖို့ခွင့်ပြုထားတဲ့တခုတည်းသောလမ်းကြောင်းမှာနိုဝင်ဘာလလယ်ကထရက်ကား100နီးပါးလက်နက်ကင်အုပ်စုတွေလူရထားခံခဲ့ရပြီးမနေ့ကလည်းလူရမှုတစ်ခုဖြစ်ခဲ့တယ်လို့ UNRWA အကြီးအကဲကပြောဆိုခဲ့ပါတယ်။ရာသီဥတုအေးလာနေပြီးမိုးရွာတဲ့တံမှာခန်းစားနေရတဲ့ဂါဇာဒေသမှာထောင်ပေါင်းချီတဲ့လူတွေယာယီတဲတွေနဲ့နေထိုင်နေရပြီးနိုင်ငံတကာအကူအညီတွေကိုအားထားနေရချင်းအကူအညီပေးဖို့တဲ့စီစဉ်ရပ်ဆိုင်လိုက်တာကြောင့်စာနာမှုဆိုင်ရာအချက်အလက်တွေလည်းပိုဆိုးလာနေပါတယ်ခင်ဗျာ